ဒုတိယကမ္ဘာစစ်အတွင်းအနောက်ဥရောပမှာနာဇီဂျာမနီကျူးကျော်သိမ်းပတ်မှုအဆုံးသတ်စေတဲ့နော်မန်ဒီကမ်းတက်တိုက်ပွဲ D-Day အနှစ်80ပြည့်အခမ်းအနားမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်နဲ့ NATO မဟာမိတ်တွေအနေနဲ့ရုရှားရဲ့နှစ်နှစ်ကျော်ကျူးကျော်မှုကိုတွန်းလှန်နေတဲ့ယူကရိန်းကိုပြစ်မှတ်ထားပဲအထောက်အကူဆက်ပေးမယ်လို့ပြောပါတယ်။ပြင်သစ်နိုင်ငံကအမေရိကန်ချာဆုံးစစ်တီးမြအထိတ်မှကော်ဗင်ဆိုမဲစစ်သင်းကြီးမှာကျင်းပတဲ့အခမ်းအနားမှာပြောတာပါ။အနိုင်ကျင့်ခံရတဲ့ယူကရိန်းတွန်းလှန်တိုက်ခိုက်မှုတွေကိုဘယ်တော့မှလှိမ့်လို့မရှိဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းဟာဩဇာလွှမ်းမိုးဖို့ရည်ရွယ်တဲ့အာဏာရှင်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကျူးကျော်မှုကိုခံရတာဖြစ်ပြီးဒုတိယကမ္ဘာစစ်ဖြစ်ပွားချိန်ကစပြီးခုခါမှာဒီမိုကရေစီပိုအန္တရာယ်ရှိတယ်လို့လည်းပြောပါတယ်။အမှားတစုံတရာမလုပ်ဖို့အနိုင်ကျင့်မှုတွေကိုအရှုံးပေးမှာမဟုတ်တယ်လို့ဘယ်တော့မှလည်းဥညံ့မှာမဟုတ်ကြောင်းနဲ့တကယ်လို့အရှုံးပေးလိုက်ရင်လွတ်လပ်မှုရဲ့ဆုံးရှုံးမှာဖြစ်တယ်လို့ဥရောပနိုင်ငံတွေအားလုံးနဲ့အချင်းချောက်ခံရမယ်လို့သတိပေးပါတယ်။ဒီဒီကန့်တက်တိုက်ပွဲဟာတမိုင်းမှာအကြီးမားဆုံးရေချောင်းခုံချောင်းတိုက်ခိုက်မှုဖြစ်ပြီးဒဟာမဟာမိတ်တွေရဲ့အားကြီးတဲ့မိတ်ဖွဲ့မှုတစ်ခုဖြစ်တယ်လို့တကယ်စစ်မှန်တဲ့မဟာမိတ်တွေစုပေါင်းပြီးအင်အားခိုင်မာမှုကိုပြသတာဖြစ်ကြောင်းလည်းပြောပါတယ်။